ထိုင်းနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့မူဖော်ဝါပါတီကိုဖျက်သိမ်းမယ်မသိမ်းဘူးဆိုတဲ့ကိစ္စကိုမနက်ဖြန်ဗိုလ်ရူးနေ့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။တော်ဝင်မိသားစုဂုဏ်သိက္ခာထိခိုက်အောင်ပြောဆိုမှုတွေအတွက်ရေးယူလေးရှိတဲ့ပြင်းထန်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရွေးကောက်ပွဲမှာဂရုပြုခဲ့တယ်ဆိုပြီးမူဖော်ဝါပါတီ င်ဖို့အပြင်စစ်တပ်နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လော်ဂျီအုပ်မှုတွေကိုပြုပြင်ပြောင်းလဲမှု Move Forward ပါတီကပြည်ခဲ့တဲ့နှစ်ရွေးကောက်ပွဲမှာဂရုပြုခဲ့ပါတယ်။အဓိကတိုက်ခိုက်ပါတီကိုဖျက်သိမ်းပြီးရွေးကောက်ပွဲဝင်ခွင့်10နှစ်ပိတ်ပင်နိုင်တာကြောင့်ဒါဟာဒီမိုကရေစီခြေကမှုတွေကိုတိုက်ခတ်တဲ့လုပ်ရဆိုပြီးဒေသရင်းလူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့45 Right အဖွဲ့ကြီးကကန့်ကွက်ဝေဖန်ပါတယ်ခင်ဗျာ။